မန္တလေးတိုင်းစင်ကူမြို့နယ်အောက်ပိုင်းမှာတဲအင်းကျေးရွာကိုနေလ25ရက်နေ့ညနေ6နာရီဝန်းကျင်အချိန်လောက်မှာစစ်ကောင်စီတပ်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောဆိုပါတယ်။အဲ့ဒီနေ့နေလယ်ပိုင်းတို့ကလည်းကျွန်းကြီးကျေးရွာနဲ့တဲအင်းကျေးရွာတို့ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်နေအိမ်တွေမီးလောင်ပျက်စီးခဲ့ရတယ်လို့လည်းဆိုပါတယ်။ဒီအကြောင်းသတင်းပေးဖို့ချက်ကိုတော့ကိုသားညုံကပြောပြမှာပါ။
မန္တလေးတိုင်းစင်ကူမြို့နယ်နဲ့မတရားမြို့နယ်အတွင်းကကြေးရော်တွေကိုစစ်ကောင်စီတပ်တွေကမေလ22ရက်နေ့ကစပြီးတော့နယ်မြေရှင်းလင်းရေးလုပ်လာတာလို့ဒေသခံတွေကပြောပါရယ်မေလ25ရက်နေ့ညနေ6နာရီဝန်းကျင်ချိန်မှာတော့စစ်ကောင်စီတပ်ကစင်ကူမြို့အောက်ပိုင်းကသင်းကြေးရော်ကိုလေကြောင်းကနေပြီးတော့ပစ်ခတ်တိုက်ခိုက်တယ်လို့ Wallet Informational Network ရဲ့တာဝန်ခံကုနဂါလေးကပြောပါရယ
်9နာရီ55မိနစ်ခန့်ကကျွန်တော်တို့ဘောတဲ့ဒီတရဥမတက်လာတော့ဖိုက်တာကကျွန်တော်တို့ဒီစင်ကူးမျိုးနဲ့အောက်ပိုင်းသိန်းရွာပေါ့နော်သိန်းကြီးရွာကိုကျွန်တော်တို့ချက်ဖိုက်တာတည်းနဲ့လေကြောင်းတက်ခိုင်းပြုလို့သွားတယ်ဗျအနှစ်ပတ်ကိုမှကျွန်တော်တို့ပထမအချက်ကလက်နက်ကြီးနဲ့သုံးချင်ဟိုဒုတိယကဆက်လက်ဆွဲသွားတာဗျဒုတိယကျတော့နှစ်ပတ်ပတ်ပတ်ပြစ်သွားအောင်တရဥကနေမှထက်တက်လာရအောင်ဒုတိယချင်းထက်ပြစ်တာကျွန်တော်တို့၄ခေါက်ပတ်ပြစ်သွားတယ်ဗျပထမတစ်ချင်းက၂ခေါက်ဒုတိယချင်းက၄ခေါက်အစုစုပေါင်း6ခေါက်ပတ်ပြစ်တာပေါ့အစုစုပေါင်း၂ခေါက်မှ၆ခေါက်ပြစ်တာဗျ
ဒီလေကြောင်းတက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုအခြေအနေတွေကိုတော့အသေးစိတ်မသိရသေးပါဘူး။ဒီစစ်ကြောင်းဟာဒေသပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့လည်းထိတွေ့တိုက်ပွဲတချို့ဖြစ်ခဲ့ကြတယ်လို့ပြောပါရတယ်။မြန်မာစစ်ကောင်စီတပ်ဟာအခုနောက်ပိုင်းစကိုင်းတိုင်းအတွင်းတိုက်ပွဲတွေမှာလေကြောင်းအသုံးပြုမှုပုံမှုများလာပြီးတော့နိုင်ငံတကာမှလည်းဝေဖန်မှုတွေခံနေရပါတယ်။စစ်ကောင်စီတပ်တွေဟာနှစ်နှစ်အတွင်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့လေကြောင်းတက်ခိုက်မှုအကြိမ်1400ကျော်လုပ်ခဲ့တယ်ဆိုပြီးတော့ညာလင်းတဲ့အဖွဲ့ရဲ့ပြီးခဲ့တဲ့စစ်တမ်းတစောင်းမှလည်းဖော်ပြပါရတယ်။စစ်ကောင်စီဘက်ကတော့ PDF တွေဟာကြေးရော်တွေကိုခြေပြုတ်ပြီးတော့လှုပ်ရှားနေတာလို့အကြောင်းပြပါရတယ်။မန္တလေးမတရားမြို့နယ်ရကန်းစင်တောင်ရဲ့မြောက်ဖက်တပေါင်းစုစည်းအနီးစစ်ကောင်စီတပ်ကလက်နက်ကြီးထိုင်ထားပြီးတော့အနီးဝန်းကျင်ကိုပစ်ခတ်တာကြောင့်လည်းစင်ကူးမြို့နယ်အတွင်းကကျွန်းကြီးကြေးရော်နဲ့တင်းကြေးရော်တွေထိခိုက်ပျက်စီးမှုရှိတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ခံကိုနဂါလေးကပြောပါရတယ်
။ကျွန်တော်တို့ဒီနေ့ပထမတစ်ချီပြတာကနေကင်းနိုင်ငံပြတာကကျွန်းကြီးရွာခလေကောင်ကြားတယ်အိမ်ဆယ်လုံးကမိလောင်သွားတယ်အဲ့အပြီးတော့ကျွန်တော်တို့ဒီဟာပေါ့နောက်တစ်နာရီခန့်တော့တော်တော်တင်းရွာဘက်ကိုအထပ်ပြစ်တယ်တင်းရွာလည်းကိုထက်ကြတယ်အနည်းဆုံး10လုံးထက်လောင်တယ်အခုချိန်ကြီးလည်းမိခိုးဆောင်မြင်းနေရတော့မယ်အဲလောင်တာတော့ကျွန်တော်တို့နှစ်နာရီလောက်ရှိပေါ့လောင်နေတယ်ပေါ့နော်လောင်ချင်အားပေါ့အခုသူတို့ကအခုစက်တူရွေးရွာထဲမှာအထိုင်ချက်တဆွေးနေတယ
်ဒေသတွင်းကိုဝင်ရောက်လာတဲ့စစ်ကောင်စီစစ်ကြောင်းအကြောင်းမလို့အနည်းဆုံး17ရွာကဒေသခံတောင်းနဲ့ချီပြီးတော့စစ်ပေးရှောင်နေကြရတယ်လို့ဆိုပါတယ်မြစ်လေကကျွန်းတွေပေါ်နဲ့တဲတောင်ပြင်တွေပေါ်မှာဒီသက်ကနေဟာအမိုးအကာမဲ့စပေးရှောင်ကြရတယ်လို့ဆိုပါတယ
်ခုလက်ရှိဖြစ်တဲ့တန်းတာကကျွန်တော်တို့ရေခလေကောင်ကရွာတွေပေါ်နော်ရွာတွေကြတော့တချို့ကြတော့လေဟိုသူတို့နဲ့ဝေးတဲ့ဥမာမြစ်ရဲ့ရှေ့ဘက်တော်လကောင်မြစ်ရဲ့အနောက်ဘက်ဒီဝက်လက်မြွနဲ့ဘက်တော်လကောင်တချို့ကြတော့လေမြစ်ခလေကောင်မှာရှိတဲ့တောင်ပြင်ထိုးထားတဲ့ဒီတဲတောင်ပြင်တွေပေါ်မှာတော်လကောင်စပေးရှောင်နေကြရတယ်ဗျ
စစ်တဲ့အနေနဲ့ရှင်လေးထိုးစစ်နောက်တိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မန္တလေးတိုင်းကဒေသတချို့နဲ့စကိုင်းတိုင်းအတွင်းတိဆုံးသူတွေနဲ့အိုးဝင်ဆွန့်ခွာထွက်ပြေးကြတဲ့စစ်ဆောင်ရေးအတွက်ဟာတနည်းနဲ့တနည်းပို့ပြီးတော့တိုးလာနေပါတယ်ခင်ဗျာ